ခေတ်တည်မြမတမရော်ကိုဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ခဲ့စဉ်ကတမရော်ရဲ့ဒုတိယခေါင်းဆောင်ဖြစ်ခဲ့ဘူးသူအငိမ့်စားဗိုလ်မှူးချုပ်ဦးအောင်ကြီးဟာအောက်တိုဘာ25ရက်ဒီနေ့အသက်94နှစ်အရွယ်မှာနှလုံးရောဂါနဲ့ရန်ကုန်မြို့မှာကွယ်လွန်သွားခဲ့ပါပြီ။အငိမ့်စားဗိုလ်မှူးချုပ်အောင်ကြီးကို1996ခုနှစ်ကပေါင်းတယ်မြို့မှာမွေးဖွားခဲ့ပြီးတော့ចောင်းသားဘဝမှာကိုလိုနီနယ်ချဲစန့်ကျင်မြေအောက်လှုပ်ရှားမှုတွေမှာပါဝင်ခဲ့ရာကဒုတိယကွာဆစ်ကာလဗမာလွတ်လပ်ရေးတမရော် BIA နဲ့ဗမာကာကွယ်ရေးတမရော် BDA တို့မှတမရော်အရာရှိဖြစ်လာခဲ့ပါတယ်။ဖက်စစ်တော်လှန်ရေးမှာတိုင်းအမှတ်နှစ် AR မြို့ကကျွမ်းမော်ဒေတာစီးရီးကောင်းဆောင်ဗိုလ်မှူးကြီးနေဝင်ရဲ့လက်အောက်ခံတမှုဖြစ်လာခဲ့ပါတယ်။ဒုတိယကွာဆစ်အပြီးတိုင်းမြို့ပြည်ပြည်လွှတ်တော်ရွေးကောက်ပွဲမှာဖာစာပလာရဲ့ပေါင်းတယ်အမတ်ဖြစ်လာခဲ့ပါတယ်။အဲဒီနောက်ပြည်တွင်းစစ်အစပိုင်းအချိန်မှာအမတ်ဖြစ်ကနှုတ်ထွက်ခဲ့ပြီးတော့စစ်ဝင်တန်းတပ်ရဲ့တန်ရင်းမှုအဖြစ်တာဝန်ထမ်းဆောင်နေရာက1949ခုနှစ်မှာတပ်မတော်ကိုပြောင်းရွှေ့ပြီးဗိုလ်မှူးကြီးအဆင့်နဲ့တောင်ပိုင်းတိုင်းစစ်ဌာနချုပ်မှာတာဝန်ထမ်းဆောင်ခဲ့ပါတယ်။1959မှာဗိုလ်မှူးချုပ်အဆင့်ကိုတိုးမြင့်ခံခဲ့ရပြီးတော့ဒုတိယကာကွယ်ရေးဦးစီးချုပ်ကြီးဖြစ်လာခဲ့ပါတယ်။1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ရဲ့တော်လိုင်းရေးကောင်စီတက်လာတဲ့အခါအငိမ့်စားဗိုလ်မှူးချုပ်ဦးအောင်ကြီးဟာအာဏာသိမ်းအစိုးရရဲ့ဒုတိယခေါင်းဆောင်ဖြစ်လာခဲ့ပေမယ့်1963ခုနှစ်မှာစစ်မှုတန်းချင်းကနေရာဆဲခံခဲ့ရပါတယ်။1962ဇူလိုင်လ9ရက်ကျောင်းသားတွေတွေးမိကြခဲ့ရတာနဲ့တမိုင်းဝင်တမိုင်းကကျောင်းသားတမိုင်းကအဆောက်အုံကြီးမိုင်းခွဲဖျက်ဆီးခံရဒါရီအတွက်သူမှာအမြင့်ဆုံးတာဝန်ရှိတယ်လို့ဆွဆွဲခံခဲ့ရသူလည်းဖြစ်ပါတယ်။1980ခုနှစ်လူတို့လှုပ်ရှားမှုကြီးမပေါ်ပေါက်ခင်ကလေးမှာပဲဦးနေဝင်းထံကိုသူ့ရဲ့စာမျက်နှာ42မျက်နှာပါတဲ့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။1988လူတို့လှုပ်ရှားမှုကြီးအပြီးစက်တင်ဘာလမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖွဲ့စည်းတည်ထောင်တဲ့အခါမှာသူဟာဥက္ကဋ္ဌအထိဖြစ်လာခဲ့ပြီးတော့မှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တဲမှနိုင်ငံရေးအရာမပြေလည်မှုတွေဖြစ်ပေါ်လာတဲ့အခါသူဟာဥက္ကဋ္ဌအဖြစ်ကနေနှုတ်ထွက်သွားခဲ့ရပါတယ်။ဦးအောင်ကြီးဟာပြည်ထောင်စုအမျိုးသားဒီမိုကရေစီပါတီကိုတည်ထောင်ပြီးတော့1990မေလမှာကျင်းပတဲ့ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့ပါတယ်။1993ခုနှစ်မှာဦးအောင်ကြီးပိုင်ဆိုင်တဲ့အောင်ကြီးမုံတိုင်းကကျက်ဥဘိုးငွေရှင်းရန်ပြက်ကွက်တယ်လို့ဆွဆွဲခံပြီးအဲ့ဒီအမှုနဲ့ထောင်ဒဏ်6လလည်းအပြစ်ပေးခံခဲ့ရပါတယ်ခင်ဗျာ။